ဆူဒန်နိုင်ငံမြို့တော်ခါတွန်းမှာစနေနေ့ကဆူဒန်စစ်တပ်နဲ့အင်အားကြီးတဲ့ပြည်သူစစ်တို့ကြမှာပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေကြောင့်အနည်းဆုံး3ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးဒဏ်ရာတွေရခဲ့တယ်လို့ဆေးပညာရှင်များအဖွဲ့ကပြောပါတယ်တိုက်ခိုက်မှုတွေဟာမြို့တော်တဝိုက်တယ်မကပဲတနိုင်ငံလုံးတိုင်းတန်နဲ့ပြန့်နှံ့လာနေတာဖြစ်ပါတယ်ဒီမိုကရေစီအတွင်းကူးပြောင်းနိုင်မှုအတွက်မျှော်လင့်နေချိန်မှာပဲအခုလိုပဋိပက္ခတွေကျေပြန့်လာတာတော့ဆေးစိုးရိမ်မှုတွေတိုးလာနေတာပါ RSF လို့ခေါ်တဲ့အမြန်ထောက်ပံ့ရေးတပ်ဖွဲ့နဲ့ဆူဒန်စစ်တပ်တို့ကြားတင်းမာမှုတွေရှိနေတာလက်အတော်ကြားနေပါပြီဆူဒန်နိုင်ငံမှာ2021အောက်တိုဘာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးပါတီတွေကြားဒီမိုကရေစီအတွင်းကူးပြောင်းရေးဆိုင်ရာညှိနှိုင်းမှုတွေကလည်းနိုင်ငံရေးလက်နက်ကိုင်အဖွဲ့တွေကြားတင်းမာမှုတွေကြောင့်ကြန့်ကြာနေတာဖြစ်ပါတယ်။စနေနေ့ကခါတွန်းမြို့တော်တလွားမှာရောအနားကအော်မ်ဒရမန်မြို့မှာပါလက်နက်ကြီးပစ်ခတ်ပောက်ကွဲတံတွေဆူညံနေပါတယ်။ဆူဒန်မှာအာဏာသိမ်းမှုဖြစ်ပွားခဲ့ခြင်းကစပြီးအဲ့ဒီမြို့မှာစစ်တပ်ကရော RSF အဖွဲ့ကပါတသားတောင်းနေချီစူဆောင်းနေတာလည်းဖြစ်ပါတယ်ခါတုံးမျိုးလမ်းမတွေပေါ်မှာတော့စစ်တပ်နဲ့တွေတက်ဆင်ထားတဲ့ pickup truck ကားတွေပေါ်ကနေပစ်ခတ်နေကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်